မြန်မာနိုင်ငံကချင်ပြည်နယ်ဖားခန့်ဒေသမှာကျောက်စိမ်းတွင်းပြိုကျတာကြောင့်လူရာကျော်သေဆုံးခဲ့ရတဲ့အတွက်အလွန်စိတ်မကောင်းဖြစ်မိကြောင်းကုလသမဂ္ဂထရေတွင်းဝန်ကျော်အန်တိုနီယိုဂူတာရက်စ်ကဇူလိုင်လ2ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ပြည်ထောင်စုမြန်မာနိုင်ငံအစိုးရနဲ့ပြည်သူတွေနဲ့တကွာသေဆုံးသူတွေရဲ့မိသားစုတွေနဲ့ထပ်တူဝမ်းနည်းမိကြောင်းလည်းကုလအတွင်းဝန်ကျော်ကပြောပါတယ်။မြေပြိုတဲ့ဒဏ်ခံစားနေရသူတွေအတွက်လှုပ်ဆောင်နေတဲ့ကယ်ဆယ်ရေးလုပ်ငန်းတွေကိုအကူအညီပေးဖို့ကုလသမဂ္ဂကအသိရှိနေတယ်လို့လည်းသူကပြောပါတယ်။ဇူလိုင်လ2ရက်နေ့မှာပဲမြန်မာနိုင်ငံအခြေစိုက်ကုလသမဂ္ဂအဖွဲ့ရုံးကလည်းမြေပြိုမှုတွေအသက်ဆုံးရှုံးရသူတွေအတွက်စိတ်မကောင်းဖြစ်မိကြောင်းနဲ့ကယ်ဆယ်ရေးလုပ်ငန်းတွေမှာပါဝင်လှုပ်ဆောင်သူတွေကိုချီးကျူးဂုဏ်ပြုကြောင်းတရားကြေညာချက်ထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံပြည်သက်ဌာနကတော့ကြာတာပြည်နှစ်ကဖြစ်ပွားခဲ့တဲ့ကျောက်စိမ်းတွင်းမြေပြိုမှုမှာအနည်းဆုံးလူ160သေဆုံးခဲ့တယ်လို့ပြောပါတယ်။ကျောက်သမားတွေကျောက်တွေကောက်ယူနေချိန်မှာမိုးရွာသွန်းလို့ရွှေပြေစေးနွန်လိုင်းကျရောက်ခဲ့ပြီးသေဆုံးကြတာလို့ပြောပါတယ်။နောက်ထပ်တွင်တွင်လည်းပြောကြနိုင်သေးတယ်လို့မြေသက်ဌာနတာဝန်ရှိသူတို့ကသတိပေးထားပါတယ်။ဖက်ကန်ဒေတာကြောက်တွင်းနေမှာမကြသေးမီကာလာတွေတဲ့မြေပြိုလို့အသက်သေဆုံးရမှုတွေဖြစ်ပွားနေကြတာပါ။ကမ္ဘာကျောက်စိမ်းအတွက်ဆုံးနိုင်ငံတနိုင်ငံဖြစ်တဲ့မြန်မာနိုင်ငံကကျောက်စိမ်းတွေကိုတရုတ်နိုင်ငံကအများဆုံးဝယ်ယူနေတာလည်းဖြစ်ပါတယ်။လက်ရှိမြန်မာအစိုးရကကျောက်ပြတ်ပြုဖို့ရေးလုပ်ငန်းမှာပြုပြောင်းလဲရေးတွေလုပ်မယ်လို့ပြောထားပေမဲ့အခုချိန်ထိတော့အကောင့်တွေဖော်နိုင်ခြင်းမရှိသေးပါဘူး။တဘာဝပါဝင်ခြင်းစောင့်ကြည့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Global Witness ကတော့ကျောက်စိမ်းကရတဲ့ဝင်ငွေတွေကမြန်မာအစိုးရတက်တဲ့ကချင်လက်နက်ကိုင်တပ်အကြားကတိုက်ပွဲတွေကိုမိလောင်ရလေးပင့်ပေးတယ်လို့ဖြစ်နေတယ်လို့ပြောပါတယ်2016-2019ဘဏ္ဍာရေးနှစ်မှာကျောက်စိမ်းကရတဲ့ဝင်ငွေအမေရိကန်ဒေါ်လာတန်950ရှိတယ်လို့မြန်မာအစိုးရကပြောပေမဲ့အမေရိကန်ဝင်ငွေ20ဒေါ်လာဘီလီယံနဲ့ချီရှိတယ်လို့ Global Witness ကအစီရင်ခံထားပါတယ်ခင်ဗျ